ာနိုင်ငံမှာနက်နက်ကင်ပြည်ပခါတွေအလုတ်ကင်ရှားပါမှုတွေကြောင့်အင်းကြီးချင်းနိုင်ငံကိုအလုတ်သွားလုပ်ဖို့ကြိုးစားကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာလူကုန်ကူးမှုတွေရဲ့တားကောင်တွေဖြစ်ကြရပါတယ်။အများစုဟာတရုတ်ပြည်ကိုလူကုန်ကူးခံရပြီးတရုတ်မျိုးသားတွေအတွက်ကလေးမွေးဖွားပေးဖို့ဖြစ်နေတာတွေကိုလည်းတွေ့ရပါတယ်။ဒီအချိန်တွေကနေတချို့လူမြောက်လာတာတွေရှိတယ်လို့တချို့ကြတော့လေနေရက်ကိုအခုထိမပြောင်းနိုင်ကြသေးပါဘူး။တရုတ်မျိုးသားနဲ့လက်ထပ်ဖို့ရောင်းစားခံခဲ့ရတဲ့မန္တလေးတိုင်းတထိုးကြီးမြို့နယ်ကမတ်သက်ထားခင်ရဲ့ဘဝအကြောင်းတွေကိုနားဆင်ကြည့်အောင်ပါရှင်
။ကျွန်တော်ကအင်အားစင်ပြေလို့စင်ရတော့ဆိုပြီးလုတ်ထွက်လုံလိုက်ကဒီရောက်လာမှရောင်းစားဟန်မတည်တာဒီနေ့ဟိုတဲ့လူပမာဝင်တဲ့အရင်တော့အများကြီးရဲတဲ့အမေတို့ကလည်းအသက်ကြီးပြီလေဘူးမလုတ်သေးတယ်မလို့ရှိလို့ဆိုပြီးတော့အရင်နဲ့စင်ရလို့ဆိုပြီးနဲ့ကျွန်တော်လည်းဘာမှမလုပ်တာနဲ့အဲ့လိုအလုပ်လိုက်လို့မဆိုပြောအမေလို့တော့မသိဘူးအင်းပြောင်းမှမသိဘူးသူတို့နဲ့လိုက်လာတာဘာလို့မှလည်းမပြောဘဲနဲ့လိုက်လာတာအလို့ဆိုပြီးတော့အဲ့လိုလိုက်လာတာနောက်ပြတော့ဒီမှာရောင်းစားခံရတာလေ
သူ့လိုတရုတ်မျိုးသားနဲ့လက်ထပ်ရတဲ့မြမအမျိုးသမီးတွေအများကြီးရှိနေတယ်လို့သူကပြောပြပါတယ်တရုတ်မျိုးသားနဲ့သူလက်ထပ်ခဲ့ရတဲ့နောက်ဘဝဖြတ်သန်းမှုအခြေအနေတွေကိုလည်းသူစီကအခုလိုကြားရပါတယ်
မတေးဦးတယ်ယူတော့ကြတော့ဈေးကြီးလို့လေပမာရီကြတော့ဈေးချိုးတာလေဒီမှာလည်းပမာရီအများကြီးပဲတေးဦးတီကြတော့အဲတိုင်နဲ့ကားနဲ့ခြံနဲ့ဝိုင်းနဲ့လောက်ရည်လစားနဲ့သက်ဆန်နဲ့အဲလိုတင်တောင်းရတာလေကျွန်တော်တို့ပမာရီကြတော့ဈေးချိုးချိုးနဲ့ဝင်လိုက်တာလေဘာမှတော့မခိုင်းဘူးဒါပေမဲ့အပြင်းမမထွက်ရတာကလေးမွေးပြန်ရတာဒီလိုစားပတော်ဘူးလေပြန်ရတကယ်တစ်ဆယ်နှစ်ဆယ်လေးပြန်ရအများကြီးမပေးဘူးကျွန်တော်မိဘတွေစီပတ်စံပေးရဟုံးပြောတော့မပေးဘူးလေသူ့မိဘတွေကြတော့ပေးတယ်
တရုတ်မျိုးသားကိုသူလက်ထက်တဲ့အတွက်ရတဲ့ငွေကိုပွဲစားကယူထားပြီးမိဘတွေစီကိုလွှဲပေးမယ်လို့ပြောခဲ့ပေမဲ့အခု၄နှစ်ကြာလာတဲ့အထိအဲ့ဒီငွေတွေသူ့မိဘတွေစီကိုမရောက်သေးပါဘူး
။ကျွန်တော်ရောင်းရတော့9000နဲ့ရောင်းရပွဲစားမှလည်းယူသွားတာကျွန်တော်တရားမှောင်ပေးခဲ့ဘူး။ပမာဏသူကပြောတယ်ကျွန်တော်ပြောတယ်မိမတွေစီပို့လိုက်မယ်တဲ့ငါ့ကိုပေးလို့ကျွန်တော်လည်းအဲ့လိုယူနေပေးလိုက်တာပေါ့ပေးလိုက်တော့ဘောကျွန်တော်တရားမှောင်ပေးတယ်မင်းတပတ်နေမကနေတော့မင်းမမလေးစီသွားဖို့ပြင်မှာဆိုပြီးတော့အဲ့လိုပြောရင်လည်းအာနေပြီးတော့မိဘလေးစီပတ်စံလဲခုချိန်ကြီးမလွှဲရသေးဘူးအခုမိဘရရဲကျန်းမာရေးကောင်းတယ်မို့အခုအမေရဲ့အသေးအံဖြစ်နေလေကောင်းခဲ့ရတယ်နောက်ပြန်ရှင်ဘက်ကနိုင်ရောထွက်နေ
သူ့လိုပဲတရုတ်ပြည်မှာရောင်းစားခံရပြီးတရုတ်မျိုးသားနဲ့လက်ထပ်ခဲ့ရတဲ့မြမမျိုးသမီးတချို့ခင်မုန်းဖြစ်သူတွေစီကနေထွက်ပြေးပြီးနေရက်ကိုပြန်ဖို့ကြိုးစားခဲ့ကြပါတယ်သူလည်းမိဘတွေစီကိုပြန်ဖို့ကြိုးစားခဲ့ပါတယ်
။သူများတွေကတော့အဲ့လိုလေကလေးမွေးပြီးတော့သူတို့ပြန်လိုက်ပူတယ်အဲ့လိုပြန်လို့ကြတယ်။ကျွန်တော်ကတော့ပြန်မလို့ကျွန်တော်ရတာဒီမှာလေးလေးနှစ်ရှိပေါ့ကလေးရောနှစ်နှစ်ကြီးရောမှာပထမကကျွန်တော်လည်းပြန်ကျင်တာပေါ့စိတ်ကပမာဏရောင်းအမေတို့ကလည်းကျမရင်မကောင်းအာပြန်ပြင်းနေတာအဲ့တော့ကျွန်တော်ရောင်းမှပြန်သူကစခန်းထဲမှာနေသူကပြန်တော့မှကျွန်တော်လမ်းခေါ်တယ်ကျွန်တော်ဘလို့မှလိုက်လို့မရတော့ဘူးယူတယ်အောင်မခွဲလိုက်ခနဲ့ရောင်းနေပေါ့ဖုံးဝင်လာတာသူပြန်လိုက်မလားလေပြန်လာလိုက်ရှင်နေလိုက်လို့မရတော့ဘူးလို့ဒီမှာတော့ငါလည်းဒီမှာတော့ခွဲလိုက်ခနဲ့ရောင်းနေခွဲမှုရတော့မှာမလို့လို့အဲ့လိုပြန်လိုက်တာနဲ့ရောင်းမှလည်းစိတ်မချမ်းသာတော့သူပြောလိုက်ပြန်လာတော့ကျွန်တော်ရဲစခန်း၅ခေါက်ကြီးသွားရဲစခန်း၅ခေါက်လုံးသူပတ်စံထုတ်ထားလို့နေမှာပေါ့ကျွန်တော်ဒီအခုရောင်းကြရင်ပြန်ပြန်ပို့ရ
တရုတ်မျိုးသားနဲ့ရတဲ့သူ့ကလေးအခုနှစ်နှစ်ကျော်လာခဲ့တဲ့အခါမှာသူ့မိဘတွေဘက်ကလည်းသူ့မြမပြည်ကိုပြန်လာနိုင်ဖို့အတွက်ကြိုးစားနေတာတွေကိုလည်းမတ်သက်ထားခင်ကအခုလိုပြောပြပါဗျ
။အခုကျွန်တော်နောက်မှလာတဲ့လူတွေတောင်မှအခုခုပြေခုပြေနဲ့ပြန်လာအခုဗမာပြည်အောင်ရောက်နေမန္တလေးရတရာကိုယ့်ရဲ့မြတ်ဘုရားဒါရွာဘုရားဖကူးတော်လာပါဆိုလာပဲအဲ့ရွာတရာပြန်ရောက်ပါ။လောက်တာပါလေကျွန်တော်မျိုးရတယ်ကတော့ကြာကြာချင်းအကုန်လုတ်တယ်။ကျွန်တော်နေတဲ့ဇာတိကလည်းငင်းချန်ကြောင်ရုံးကိုနောက်ရတော့မန္တလေးအဲတန်ယုံအကုန်လုံးကိုစာဖို့ထားရတာပြုံရဲတယ်ကျွန်တော်ယူဘာမှမပေါ်တာဘူးဗမာပြည်အကုန်လုံးပါပြီ
သူ့ရဲ့ဒီအတွေ့အကြုံတွေသူ့လိုပဲရောင်းစားခံခဲ့ရတဲ့သူတွေရဲ့ဘဝတွေကိုသူ့မြင်ခဲ့ရပြီးတဲ့နောက်မှာတော့မြမမျိုးသမီးတွေကိုအယုံမလွယ်ချဖို့သူကအခုလိုတိုက်တော်ပါတယ
်လုံးဆိုရဲလုံးလည်းကြောက်မှဒီကြောက်ပြုံမတတ်ပါနဲ့လို့ကိုဗမာပြည်ကိုလုံးသားကြပါတကယ်ဒီမှာလည်းတကယ်ဒီအစ်ကျွန်တော်အလုံးမနေစားပါဘူးကျွန်တော်အတွေ့အကြုံလေးရှိရတာအလုံးဗမာယူပြီးတော့နှိမ့်ဆက်တာလို့အဲ့တော့ကျွန်တော်တွေ့ဆုံရှိခဲ့တယ်တတိယဒီရလည်းဗမာကိုနှိမ့်ဆက်တာအမှသဘုံမွေးဆောင်ဆွဲလို့ဆဲပါရင်နားရိုက်ဆောင်ကောင်းစနှိမ့်ချခံငငကြက်တဲ့ကိုပါဘူး
ဟုတ်ရှာစာစာစားလို့ရတယ်ဒီရှာစားလို့ရတယ်ကိုယ်ခါပြောကိုလောက်စားကြလို့အဲ့ဒါလေးတော့ကျွန်တော်ပြောချင်တယ်တရုတ်ပြည်ကိုလူကုန်ကူးခံရပြီးတရုတ်မျိုးသားနဲ့လက်ထက်ခဲ့ရတဲ့မန္တလေးတိုင်းနထိုးကြီးမြို့နယ်ကမတ်သက်ထားခင်ရဲ့ဘဝအကြောင်းတွေပါရှင်နားဆင်နေကြလဲကျေးဇူးတင်ပါတယ်